Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲအတွက် Russia ကိုရော Ukraine ကိုပါလက်နက်တွေရောင်းချမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးချိန်ကန်းကတောက်ကြနေမှာပြောဆိုလိုက်ပြီးတော့ Russia ကိုစီးရီးယားအကူအညီတွေပေးရနိုင်တယ်ဆိုတဲ့အနောက်နိုင်ငံတွေရဲ့စိုးရိမ်ချက်ကိုတုံ့ပြန်လိုက်ပါတယ်အနောက်နိုင်ငံတွေကရုရှားပေါ်မှာအင်ဂျင်ယူကရိန်းကိုကျူးကျော်မှုတွေဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးအထူးကြံနိုင်ငံဖြစ်စေဖို့အတွက်ကြိုးပမ်းနေချိန်မှာတရုတ်ဟာဒီပဋိပက္ခမှာကြားနေတဲ့ဆက်ပြီးရက်တီကြောင်ကိုပြတာတာဖြစ်ပါတယ်။တစ်ဖက်မှာလည်းရုရှားကိုနိုင်ငံရေးစီးပွားရေးနဲ့ရင်းနှီးတဲ့ဆက်ဆံရေးအရာကြောတော့နှုတ်ခံလည်းပြုပေးထားပါတယ်။ချိန်ကဟာရုရှားကိုလက်နက်ရောင်းချမှုနဲ့ပတ်သက်ပြီးပြက်ပြက်သားသားထုတ်ဖော်ပြောဆိုတာလည်းတရုတ်အဆင့်မြင့်ဆုံးအရာရှိဖြစ်ပါတယ်။တရုတ်နိုင်ငံနေနဲ့အရက်ဖက်နဲ့စစ်ဖက်သုံးပစ္စည်းတွေပါဝင်ကုန်ပစ္စည်းတင်ပို့မှုကိုလည်းထိမ့်ညှိသွားမယ်လို့ပြောပါတယ်စစ်ဖက်ဆိုင်ရာပစ္စည်းတွေတင်ပို့မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအဖက်ဖက်ကနေအသေးစားစဉ်းစားပြီးတာဝန်ခံတာဝန်ယူမှုရှိရှိလှုပ်ဆောင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကတရုတ်ကိုအလဲပတ်ရောက်နေတဲ့အန်လန်နာဘာရပော့နဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါယူကရိန်းရုရှားပြည်ပကမှာငြိမ်းချမ်းတဲ့အဖြစ်ရှာဖွေဖို့အတွက်တရုတ်နိုင်ငံရဲ့လူလားချက်ကိုလည်းဝန်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာပဲချန်ကန်းကဒေတာရင်းတင်းမာမှုတွေကိုတိုးမြင့်လာတဲ့အပေါ်မှာထိုင်ဝမ်အစိုးရကိုလည်းပြစ်တင်ရှုတ်ချခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတူပိုင်းဖြစ်အမြဲတက်မှတ်ပြီးထိုင်ဝမ်သမ္မတရဲ့အမေရိကန်စီးစင်ကိုလက်တော့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းသားမှာအကြီးစားစီးလက်ကျင့်မှုတွေကိုတိတ်မကြားဒေးရင်ကပဲပြုလုပ်ခဲ့တာဖြစ်ပါတယ်။